ထိုင်းမြန်မာနယ်စပ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံကရွှေပြောင်းအလုံသမားမိသားစုဝင်ကလေးငယ်လေးတွေအားလုံးကိုထိုင်းကျန်းမာရေးဌာနကဩဂုတ်လ10ရက်နေ့မှာပိုလီယိုရောဂါကာကွယ်ဆေးတိုက်ကျေးပါတယ်မြန်မာကလေးငယ်တွေကိုထိုင်းကျန်းမာရေးဌာနကမကြာခဏဆိုသလိုကျန်းမာရေးဆောင်ရှားမှုပေးလျက်ရှိပြီးတော့အခုတစ်ချိန်ကတော့ကလေးငယ်အားလုံးပိုလီယိုရောဂါကင်းရှင်းစေဖို့ကာကွယ်ဆေးတိုက်တာပါအကြောင်းပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်တက္ကရာနယ်ကမဲကောက်နဲ့တခြားမြို့နယ်တွေမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတွေကြီးလက်သေးသေးကနေကဝန်ထမ်းတွေကမြန်မာရှေ့ပြောင်းစာတင်ကြောင်းနေတာကလေးတွေကိုပိုလီယိုကာကွယ်ဆေးတွေလိုက်လံတိုက်ပေးနေတဲ့အကြောင်းကလေးနဲ့အမျိုးသမီးကုညီဆောက်ချော်ရေးဖောင်ဒေးရှင်းရဲ့ဘုံမုံကားတူဖြစ်တဲ့မစ်ဖုံထောင်းကအခုလိုပြောပါတယ
်ပိုလီယိုဆေးကာကွယ်ဆေးလေးနဲ့တာရက်ကွက်လေးအဲ့ဒါကလေးကိုတို့စောကြောင့်ကလေးအပယ်ဆက်ညာမိအောင်ပေါ့နော်အဲထိုင်းအစိုးရကအဲ့ဒီအစီအစဉ်မှာပေါ့နော
်ဟုတ်ကဲ့
သမထားတာပေါ့နော
်ဟုတ်ကဲ့
အားလုံးပေါ့မဆောက်ကစီလာထိုင်းကြောင်းရောအဲ့ထိုင်းကလေးရောဗမာကလေးရောပေါ့နော
်ဟုတ်ကဲ့
ထိုင်းကလေးဆိုရင်အသက်ကလေးကနေတေတောက်မှာပေါ့နော
်ဟုတ်ကဲ့
ဗမာကလေးဆိုရင်အသက်ဆက်ညာမီအောက်ပေါ့အားလုံးအဲ့လိုသမထားတာပေါ့နော်ကြောင်းရောကြောင်းထဲမှာတက်ပြီးကြောင်းထဲမှာရောအာဟိုအဖွဲစီကြောင်းရောပေါ့နော်အားလုံးပေါ့မဆောက်မှာ
ဟုတ်တို့
သိနေဆိုင်ခိုင်းတော့ပေါ့နော်တို့ဒီဘက်တို့အဖွဲစီမှာတော့ဘယ်လိုလဲဆိုတော့တို့လမ်းတို့ပကန်လူချက်ချက်ပမာလေမလောက်ဘူးလေ
ဟုတ်ကဲ့
အခုဆိုတော့ရက်ကွက်နဲ့ကြောင်းနဲ့တို့တော်ရတာဟုတ်လား
ဟုတ်ကဲ့
အာမလာတော့တခြားကုခလေးရတို့နေရမှာတော်ရတယ်
ဒါဟာကလေးတွေမတန်ဆမှုတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့အစီအစဉ်လို့လဲဆိုပါတယ်
။အခုဆိုတော့ကလေးတွေအခုဖြစ်မှာကမတန်မဆွန်းလို့ဖြစ်တယ်လေ
။ဟုတ်ကဲ့
။ဒါအဲအဲ့လိုပိုလီယိုဆေးကိုဘာလို့မတိုက်ထားရဆိုတော့ကလေးနောက်ဖြည်းဖြည်းချင်းဆိုရမတန်မဆွန်းလို့ဖြစ်နေရတဲ့အရိုးတို့ဘာတို့လေမခံတော့မကောင်း၊ကျမကြီးမကောင်းတော့အဲ့လို
ထိုင်းမြန်မာနယ်စပ်မှာထိုင်းဆိုရကအသိမှတ်ပြုထားတဲ့ရှစ်ကျောင်းစာတင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း13,000ကျော်ရှိပါတယ်။ဒီထက်ကအများစုကတော့အသက်15နှစ်အောက်ကလေးတွေဖြစ်ပြီးထိုင်းဆိုရကျန်းမာရေးဝန်ကြီးဌာနကကျောင်းတွေကိုတစ်နှစ်3ချိန်ခန့်ဂရင်းကျန်းမာရေးကြီးစုပေးတာတခြားကူးစက်ရောဂါကာကွယ်ဆေးတွေထိုးပေးတာမျိုးတွေပါဝင်ကျောင်းသားကျောင်းသူတွေကိုကျန်းမာရေးရလာရောက်စစ်ဆေးပေးတာမျိုးတွေကိုလုပ်ပေးခဲ့ပါတယ်။အခုအခါမှာတော့မြန်မာနိုင်ငံသားရှစ်ပြောင်းကလေးအရေအတွက်အတော်များများကိုပိုလီယိုကာကွယ်ဆေးတိုက်ပေးခဲ့တာဖြစ်ပါတယ်ရှင်။